စစ်ပွဲတွေကြောင့်ဒုက္ခသည်တွေပိုပြီးတိုးလာတဲ့ဒေသတွေကတော့ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွင်းမှာဖြစ်ပါတယ်။ဒီဒေသတွေမှာလွန်ခဲ့တဲ့6နှစ်ကတည်းက KIA နဲ့အစိုးရတပ်မတော်ရဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေတိမ့်နဲ့ချီပြီးရှိနေပြီးမကြသေးခင်ကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်တွေပိုပြီးတိုးလာကြတာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းကအခြေအနေကိုကြည့်ရင်ကြောက်မဲကုတ်ခိုင်လာရှိုးနယ်တွေမှာမကြသေးခင်ကမှဒုက္ခသည်တွေရုတ်တရက်တိုးများလာတာမျိုးဖြစ်ပါတယ်။အခုလိုထွက်ပြေးရတဲ့ဒုက္ခသည်တွေတွေမှာစစ်ပွဲတွေကြောင့်ပြေးလာသူတွေရှိသလိုတိုက်ပွဲတွေနဲ့လွတ်လွတ်ကင်းကင်းရှိနေပေမဲ့အစိုးရတပ်မတော်ကရွှေ့ခိုင်းလို့ရွှေ့ရတဲ့ရွာတွေပါပါဝင်နေပါတယ်။ကုတ်ခိုင်မျိုးနဲ့အနီးနားကရွာတွေကိုရောက်လာကြသူတချို့ပြောပြတာကကုတ်ခိုင်မျိုးနဲ့ကောင်းလိပ်ကြီးရွာအုပ်စုကရွာလေးရွာဟာတပ်မတော်ကရွှေ့ခိုင်းလို့ရွှေ့ပြောင်းခဲ့ရတယ်လို့ဆိုပါတယ်။ကုတ်ခိုင်မျိုးကဒုက္ခသည်တွေကိုအကူအညီပေးနေသူလူငယ်တူပြောပြတာက
စစ်တပ်မှုကသူကရွာရွှေ့ဖို့အတွက်သူဖိအားပေးတာပေါ့ဖိအားပေးတဲ့အချိန်မှာရွာကအုပ်ချုပ်ရေးမှုတွေနောက်မှစီးမကြီးကဒီအုပ်ချုပ်ရေးပိုင်းဆိုင်ရာပေါ့လူကြီးတွေနဲ့တွေ့ဆွေးနွေးတယ်ပြီးရင်ဘူဟာတွေနဲ့တွေ့ဆွေးနွေးတယ်တွေ့ဆွေးနွေးတဲ့အချိန်မှာအုပ်ချုပ်ရေးမှုကရောဘူဟာကရောပျောက်ရွှေ့ပါနဲ့ဒီရွာကအစကတည်းကနေနာမည်ပေါက်ထားပြီးသားဖြစ်တယ်ပေါ့နော်အာမပျောက်ရွှေ့ပါနဲ့လို့ပြောတယ်တိုးတော်လည်းလက်တွေ့မှာကျတော့တိုက်ရင်မှုတွေကပြောင်းရွှေ့ဖို့အတွက်ကိုဖိအားပေးရဖြစ်တယ်
။ကြီးရွာအုပ်ချုပ်ရေးမှုကရွာပြောင်းစရာမလိုဘူးလို့ပြောပေမဲ့ဒေသခံတွေမနေရဲလို့ထွက်ပြေးခဲ့ရတာဖြစ်ပါတယ်။ဒါကကုတ်ခိုင်နယ်ကအခြေအနေပါ။ကြောင်မဲလာရှူစတဲ့ဒေသတွေမှာလည်းဒုက္ခသည်တွေဝင်လိုက်ထွက်လိုက်နဲ့ကြီးနေကြပါတယ်။တိုက်ပွဲတွေဖြစ်ရင်ပြေးလာလိုက်။ငြိမ်သွားရင်ကိုယ့်အိမ်ကိုပြန်လိုက်နဲ့နေနေကြတာပါ။အဓိကကဒုက္ခသည်တွေဟာအလုတ်ကင်တွေပြက်ကုန်တာဖြစ်ပါတယ်။စိုက်ပျိုးထားတဲ့တောင်ရာတွေရိတ်သိမ်းရမယ့်အချိန်မှာရိတ်သိမ်းနိုင်ခြင်းမရှိသလိုဒုက္ခသည်စခန်းတွေကလည်းလုံးဝအောင်မကျွေးနိုင်တော့မြို့ပေါ်မှာရရအလုပ်တွေလုပ်နေကြရတယ်လို့ဆိုပါတယ်။အများစုဟာကလေးကျောင်းစရိတ်ကအစအခက်ခဲတွေရှိနေကြပါတယ်။ဒီအချိန်တွေမှာကုညီကယ်ဆယ်ရေးအဖွဲ့တွေကတအားသလောက်ကုညီပေးနေကြပါတယ်။ကုလသမဂ္ဂစားနပ်ရိတ်ခါအဖွဲ့ WFP ကလည်းတချို့နေရာတွေမှာငွေကြေးထောက်ပံ့မှုတွေလုပ်နေပါတယ်။ဒါပေမဲ့လည်းစင်ပါစနှမ်းပက်တယ်လို့ဖြစ်နေတယ်လို့ပြောကြပါတယ်။အခုလို WFP ကအကူအညီတွေဟာလွန်ခဲ့တဲ့6နှစ်ကတည်းကအိုးပစ်အိမ်ပစ်ပြေးလာကြသူကချင်ပြည်နယ်ကသိမ်းနဲ့ချီတဲ့ဒုက္ခသည်တွေကိုလည်းရိတ်ခါအကူအညီပေးတာမျိုးတွေရှိပါတယ်။ဒါပေမဲ့ KIA ထိန်းချုပ်နယ်မြေတဲကိုတော့တပ်မတော်ကဝင်ခွင့်မပြုတာကြောင့်ပြည်ပို့နိုင်ခြင်းမရှိခဲ့တာလက်နဲ့ချီကြားနေပြီဖြစ်ပါတယ်။ကချင်ပြည်နယ်မန်ဝန်းကြီးမှာရှိတဲ့ဒုက္ခသည်စခန်းကတော့ KIA နယ်လည်းမဟုတ်အစိုးရတပ်ကလည်းလာအောင်ချင်းမရှိပဲ WFP ရဲ့ရိတ်ခါအကူအညီတွေအဖြတ်ခံရတယ်လို့ဆိုပါတယ်ဒုက္ခသည်တူပြောပြတာက
ကျွန်တော်တို့ကတော့တော်တော်လေးနေရခဲ့ပါတယ်အစိုးရဘက်ကလည်းကျွန်တော်တို့ကိုမကြည့်သလိုလိုပြလို့ရှိရင်အဖက်ဘက်ကလည်းအလိုသူနာတွေနဲ့မလာနိုင်ဘူးမကြည့်နိုင်ဘူးဆိုတော့ကျွန်တော်တို့စိတ်ထဲမှာတော့တော်တော်လေးအားငယ်နေပါတယ်မိဘမဲ့ကလေးလိုလိုအဲ့လိုမျိုးခံစားရတယ်ခင်ဗျ
အခုလိုဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးကုညီကယ်ဆယ်ရေးအဖွဲ့တွေနဲ့ဘာသာရေးအဖွဲ့တွေကကုညီနေကြပေမဲ့အစိုးရဘက်ကတော့အင်းနဲ့အားနဲ့လှုပ်ရှားမှုမျိုးမတွေ့ရသေးပါဘူးဒီလိုအခြေအနေပေါ်မှာအားမလို့အားမရဖြစ်နေကြသူတွေများပါတယ်ရှမ်းပြည်နယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဆိုင်းထွန်းညံကတော့အစိုးရနဲ့တပ်မတော်တို့ရဲ့သဘောထားတထက်သေးမကျခြင်းဟာအဓိကပြဿနာဖြစ်တယ်လို့ဆိုပါတယ်
သဘောထားလေးကတစ်ထပ်ပဲကြာတင်တာပေါ့ပထမအချိန်ကျွန်တော်တို့ဟာပေါ့လေအင်းလုံးတီးဝေးမှာဆိုလို့ရှိရင်လည်းပဲကျွန်တော်တို့ဖူရီယာကသူကတိုင်းလူကြီးလိုပဲဒီတိုင်းစကားခင်းပြီးတော့ခြားထားတာပေါ့လေခုလောလောဆယ်တိုင်းရင်းသားဖက်ကလည်းသူတို့လိုလားချက်ကိုသူတို့တောင်းဆိုသွားကြတယ်ပြီးတော့တပ်မတော်ဖက်ကလည်းသူတို့ရဲ့ယက်တီချက်ပေါ့ယက်တီချက်ဆိုမူဝါဒ6ရက်ပေါ့အဲ့ဒါကိုခြားပြသွားတာရှိဆိုလိုရင်းကတော့အစိုးရတိုင်းလူဖြစ်နေတာပေါ့လေခုကကျွန်တော်တို့ဒီတော့စုမှာတော့ကျွန်တော်တို့ကတော့ဟောပါလေကိုကလုံနေတာတော့ကျွန်တော်တို့ပြည်နယ်ကတော့ငင်းချမ်းရေးကိစ္စနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့အခုတက်တန်းကျွန်တော်တို့ဟောပါလေဒီဆယ်လကာလမှာငင်းချမ်းရေးနဲ့ပတ်သက်ပြီးတော့မှအဆိုဟောလောက်၅ခုလောက်ရှိတယ်၅ခုလောက်အောင်မြင်ပြီးတော့ကိုကအတီးပြုတ်ပြီးတော့ပေါ့လေစစ်ပွဲနဲ့ပတ်သက်ပြီးတော့အဆိုရကမြန်ဆောင်ရပေးဖို့ငင်းချမ်းရေးကိစ္စလေပေါ့ဒါတွေကကိုကလွတ်တော်တာအတည်ပြုတော့တာဒီအောက်မှာကအစိုးရဘက်မှလည်းအများကြီးအခက်အခဲရှိရဲ့ဘာမှလုပ်လို့မရတော့ဆိုကျွန်တော်မြင်တယ်။ဒါကြောင့်ဒီဖေးလျှောက်ဆိုလို့ရှိရင်ကျွန်တော်ပြည်နယ်လွတ်တော်နေနေဆိုလို့ရှိရင်ခုဆိုရင်ကြောက်မဲမှာတိုက်ပွဲလေးဖြစ်ကြတယ်ဆိုတော့လူ၃ယောက်တည်တယ်၊တန်ရာရကြတယ်၊ထွက်ပြေးကြတယ်
အဲ့လွတ်တော်မှာတော့ကျွန်တော်ကပါလီပဲနေဆလုပ်ရမှန်းကိုမသိဘူးရှိတယ်လို့ပြောတယ်။ရခင်တော့လှုပ်ထားတဲ့ကိစ္စလေးတောင်မှကျွန်တော်တို့ဘာမှလက်တွေ့အကောင်အထည်မခေါ်နိုင်ဘူးလေ။အစိုးရအနေနဲ့ဘာမှဆက်လုပ်လို့မရတဲ့အခြေအနေမှာလွတ်တော်ကလည်းဘာလို့ရမှန်းမသိဖြစ်နေတယ်လို့ပြောပါတယ်။အခုအခြေအနေဟာကိုလိုချင်တာတစ်ခုတည်းကိုကြည့်မနေပဲပြည်တော်စုမျက်နာကိုပဲကြည့်ပြီးအားလုံးဝိုင်းလို့ရမယ
နိုင်ငံကြီးရဲ့ကိစ္စတစ်ခုပဲကိုစဉ်းစားမယ်။ဆိုတော့အဖြေကိုလည်းမိဆက်မယ်လို့ကြော်ထင်တယ်။တော့ပြီးတော့ technical ဘာ technically မှာရှိတယ်။ဘာလဲဆိုတော့ tell it တို့သူဆိုသူတို့လုပ်တဲ့အခါမှာအဲဟိုဖွဲ့ဒီဖွဲ့ပေါ်များလားအဲတော့တကယ်ဟိုသတ်ပါတီမရှိဘူးကြာပြဿနာ
။
ကျွန်တော်တင်ကြရဲ့နေရာတော်တော်လေးနေရာနေရာတော်မျိုးတင်ကြရဲ့သတ်ပါတီမရှိလို့တော့ဟိုတည့်ရဲ့ဆွနေရပါဘာတည့်ရဲ့ဆွနေခါကျတော့ထိန်းပြီးတော့ပြောရတယ်မပြောသေးမပြောထိုင်တာတွေမပြောကြဘူးဆိုတော့တိတ်မပွင့်လင်းလို့ကြောက်တယ်အဲ့တိတ်ကြောက်တင်လာတော့အဲ့သတ်ပါတီရှိလို့ရှိရဲ့သတ်ပါတီရဲ့နေတဲ့ကောမွန်ကျော်ကျော်ရမှာဆိုတော့
သတ်ပါတီကဘယ်လိုလိုမျိုးတွေဘယ်လိုအဖွဲ့အစည်းမျိုးဖြစ်နိုင်မလဲဆရာဆရာအနေနဲ့ဘယ်လိုမြင်လဲကြဝင်ပြီးမြေဖ
က်နှစ်ဖက်စလုံးကလက်ခံတဲ့အဖွဲ့အစည်းဖြစ်ပြီးတော့ပုံပုံဖြစ်ဖြစ်မှာနော
်ဦးဆိုင်ညွန့်လွင်ပြောပြသွားတာပါအခုဆိုရင်လာမယ့်ဖေဖော်ဝါရီလထဲမှာ27ပင်လုံးညီလာခံကိုဆက်ပြီးကျင်းပမယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ဒုက္ခသည်ပြဿနာကိုရှင်းဖို့ကတော့စစ်ပွဲတွေရပ်နိုင်မှဖြစ်မှာပါလို့ယူဆနေကြပါတယ်စစ်ပွဲတွေရှိသမျှကတော့ဒုက္ခသည်တွေရှိနေအောင်မှာမဟုတ်ပါလားခင်ဗျာ